ရှင်ရကနေဆူဒန်အထိကမ္ဘာတော်လူခွင့်ချိုးဖောက်မှုတွေစုံစမ်းစစ်ဆေးရေးဆိုင်ရာလုပ်ငန်းတွေအတွက်အခု2025မှာအမေရိကန်ဒေါ်လာတန်း500ချထားပေးဖို့အတွက်ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဗော်ဂါထက်ကကျေးဇူးရည်နယ်မှာပန်ကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားအကူအညီရန်ပုံငွေဖြတ်တောက်မှုကနေကုလလူခွင့်ရုံးရဲ့လုပ်ငန်းတွေမလဲပတ်နိုင်မှာကိုစိုးရိမ်နေတာဖြစ်ပါတယ်။ကုလဖွဲ့ဝင်နိုင်ငံတွေထဲဝင်တဲ့အထက်ကနေလူခွင့်ရုံးအတွက်ခွဲဝေချထားပေးတဲ့ရန်ပုံငွေဟာလုံလောက်မှုမရှိဘဲဖြစ်နေပါတယ်။မဟာမင်းကြီးကတော့အခု2025အတွင်းလူခွင့်ဆန်ရကြီးမားတဲ့စိန်ခေါ်မှုတွေပေါ်မလာဖို့ညှောလင့်ကြောင်းလဲဂျန်နရယ်ကုလရုံးမှာအဖွဲ့ဝင်နိုင်ငံတွေကိုပြောပါတယ်။အခုလိုရန်ပုံငွေမရရင်လူခွင့်ရုံးလုပ်ငန်းလဲပတ်မှုတွေထိခိုက်လာနိုင်တယ်လို့ကမ္ဘာနိုင်ငံတွေမှာခက်ခဲတွေနဲ့ရင်ဆိုင်ရမှာကိုစိုးရိမ်ကြောင်းလဲပြောပါတယ်။ခွဲခြားဆက်ဆံတဲ့မူဝါဒဆက်ပြီးချမှတ်ဆောင်ရွက်ခွင့်ပေးထားတဲ့အစိုးရရဲ့အောက်မှာတရားမဝင်ဖန်ခံရသူပိုများလာနိုင်တယ်လို့လူခွင့်အချုပ်ဖောက်ခံရမှုတွေအတွက်မှတ်တမ်းမှတ်ရတွေမရှိတာလူခွင့်ရဲ့ရှင်းနေရတဲ့လှုပ်ရှားသူတွေအကာအကွယ်မဲ့ဖြစ်သွားမှာကိုစိုးရိမ်ကြအောင်ပြောပါရစေ။လူခွင့်ရဲ့ရုံးနေနဲ့ကုလဘတ်ဂျက်ထဲကနေပုံမှန်အားဖြင့်900ခန့်လုံးလာရတာပါ။မနစ်ကရာထောင်းဝင်ဒေါ်လာတန်း500မှာထက်ဝက်လောက်ပဲရခဲ့တာဖြစ်ပြီးအမေရိကန်ကအများဆုံးထည့်ဝင်တာဖြစ်ပါတယ်။အမေရိကန်ဒေါ်လာ35တန်းထည့်ဝင်မှုဟာ2024မှာကောက်ယူရရှိတဲ့ရန်ပုံငွေရဲ့15ရာခိုင်နှုန်းရှိပါတယ်။